မြန်မာနိုင်ငံမှာ2021ခုနှစ်စစ်အာဏာသိမ်းပြီးတဲ့အချိန်မှာသတင်းမီဒီယာတွေကိုသူကပြင်းပြင်းထန်ထန်ဖိနှိပ်ခဲ့တဲ့အတွက်ပေါ့နော်မြန်မာနောင်းလို့သတင်းမီဒီယာတွေအနေနဲ့ကအခုဆိုရင်ပြည်ပမှာပြောင်းပြီးတော့အခြေစိုက်ခဲ့ရတယ်အခုအဲ့တော့ဒီလက်ရှိမြန်မာနိုင်ငံမှာပဋိပက္ခတွေကြီးထွားလာနေတဲ့အခြေအနေမှာမြန်မာနောင်းလို့ဒီသတင်းမီဒီယာဌာနတစ်ခုအနေနဲ့ကဒီမြေပြင်မှာဖြစ်နေတဲ့အခြေအနေတွေကိုဘယ်လိုပုံစံမျိုးနဲ့သတင်းတွေယူနေလဲရှင်
အဓိကကတော့ကျွန်တော်တို့ဒီဟိုကျွန်တော်တို့မြေပြင်မှာလည်းသတင်းတော့တချို့ရှိပါတယ်เนาะဒါလုံခြုံရေးကတော့ကျွန်တော်တို့ဒီဟိုဘယ်မှာဘလို့တာဝန်ထမ်းဆောင်နေကြရလဲဆိုတော့ဟာထုတ်ဖို့ပြောလို့မရဘူးပေါ့เนาะဆိုတော့ကျွန်တော်တို့ပြည်တွင်းမှာလည်းဟိုသတင်းတော့တွေကနေပြီးတော့မှဒီအာဂျိုမန်တက်နဲ့ကိုသတင်းတွေဆက်လက်ပြီးတော့ဟိုရယူနေရှိပါတယ်နောက်တစ်ခုကကြတော့ကျွန်တော်တို့ဒီဒီဟိုမြန်မာနိုင်ငံပြည်ပနေပြီးတော့မှတခါတည်းပြည်တွင်းကိုนี้မျိုးစုံနဲ့ဆက်သွယ်ပြီးတော့มาမေးမြန်းနေတာလည်းရှိပါတယ်ဆိုတော့အပိုင်းမှာကျွန်တော်တို့အဖို့ကတော့ဒီသတင်းအချက်လက်တွေကမှန်ကန်မှုရယ်နောက်ပြီးတော့ခိုင်မာမှုရယ်နောက်ခါကျတော့အသေးစိတ်အချက်လက်တွေရရှိဖို့အတွက်ဟိုကျွန်တော်တို့ကြိုးစားနေရတဲ့အပိုင်းကိုကျွန်တော်တို့တွေ့ရတယ်အခုတမကျုဟိုအပေါ်ရန်အားဖြင့်ကြည့်မယ်ဆိုလို့ရှိရင်တော့ဘာတွေ့ရလဲဆိုတဲ့ခါကျတော့ဒီအခုကစစ်ပွဲသတင်းတွေကပဲအဓိကလွှမ်းမိုးနေတဲ့ခါကျတော့ဒီစစ်ပွဲမှာဟိုပါဝင်နေတဲ့တော်လိုင်းအင်အားစုတွေရဲ့ဟိုပြပူတွေရဲ့အချက်လက်တွေရဲ့ဒါတွေကတော့အဓိကသတင်းခန့်မှန်းတွေကိုလွှမ်းမိုးနေတာပေါ့နော်ဆိုတော့ဒီတော်လိုင်းအင်အားစုတွေကိုလည်းကျွန်တော်တို့ကယုံကြည်မှုလည်းရှိပါတယ်သို့ရမယ့်လည်းပဲသတင်းချက်လက်တွေပို့ပြီးခိုင်မာအောင်အသေးစိတ်ဟိုရရှိအောင်အတွက်ဆိုပြီးတော့ကျွန်တော်တို့ရတဲ့ကျွန်တော်တို့ရဲ့သတင်းရင်းမြစ်တွေကိုကျွန်တော်တို့ကနေပြီးတော့မှဒီတော်လိုင်းအင်အားစုတွေတစ်ခုတည်းမှုတ်ပင်းနဲ့တက်နိုင်တယ်များကျွန်တော်တို့က diversification of sources ပေါ့နော်ကျွန်တော်တို့ပြောကြတာသတင်းရင်းမြစ်ကိုဖြန့်ခွဲပြီးတော့မှလေ့လာဖို့အတွက်ဒီကျွန်တော်တို့ဒီကျူပန်အထုတ်နေတာရှိတယ်ဒီသတင်းရင်းမြစ်တွေကိုစုံအောင်တက်နိုင်တယ်များကျွန်တော်တို့ဒီကြိုးစားပြီးတော့မှဒီအသေးစိတ်အချက်လက်တွေကိုဟိုဟိုဒီကိုက်ညီအောင်ကျွန်တော်တို့လုပ်ပါတယ်
အခုလိုပေါ့နော်အခက်ခဲတွေကြားနေပြီးတော့မြန်မာနောင်းကဒီသတင်းဝန်ဆောင်မှုတွေပေးနေတဲ့အပိုင်းမှာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အကျိုးသက်ရောက်မှုရှိမရှိဆိုတဲ့အပိုင်းကိုဘယ်လိုမြင်လဲရှင
်ဟုတ်ကဲ့အင်မတန်အရေးကြီးပါတယ်အခုဒီဟိုသတင်းခေတ်ပေါ့နော်မြန်မာပြည်ကသတင်းမီဒီယာတွေရဲ့အခန့်ကဏ္ဍတစ်ခုတည်းမဟုတ်ပဲတကဘာလုံးကသတင်းခေတ်ကြီးကိုကျွန်တော်ရောက်ရှိလာသွားတယ်ဟောဒီသမယိုးကျဟိုသတင်းစာတိုက်တွေရဲ့သတင်းဝန်ဆောင်မှုတစ်ခုတည်းမကတော့ဘင်းနဲ့ဒီဆက်သွယ်ရေးနည်းပညာတွေထွန်းကားရတဲ့ကြောင့်မလို့လူတွေအားတူနဲ့တူပေါင်းကူပြီးတော့မှသတင်းအချက်လက်တွေဖလှယ်နိုင်တဲ့သတင်းခေတ်ကြီးရဲ့အကျိုးကျေးဇူးကြောင့်ဒီတော်လိုင်းရဲ့ဒီလောက်ထိတာရှည်နေတယ်လို့ကျွန်တော်ပြောလို့ရတယ်။နောက်ပြီးတော့ဒီစစ်အာဏာရှင်နဲ့ပတ်သက်ပြီးတော့မှဒီစစ်အာဏာရှင်စနစ်ကဒီလောက်ထိကိုစိုးသွားတယ်စိုးရွမ်းသွားတယ်ဒီလောက်ထိကိုနောက်ပြီးတော့မှတိုင်းပြည်အတွက်အန္တရာယ်ရှိတယ်ဆိုတာကိုလည်းပဲဒီဟိုဟိုအသက်ကြီးပိုင်းတွေရောနောက်ပြီးတော့ငယ်ဝယ်တဲ့သူတွေရောနားလည်တယ်ဆိုတာကဒါသတင်းခေတ်ရဲ့အကျိုးကျေးဇူးကြောင့်ကျွန်တော်တို့ဟိုဟိုကောက်ချက်ချလို့ရပါတယ်လက်တတော်အဖြစ်ဒီမြန်မာပြည်မှာရှိတဲ့ဒီလွတ်လပ်တဲ့ပေါ့နော်ဟိုသတင်းမီဒီယာတွေရဲ့အကျိုးကျေးဇူးကတော့ဘာလဲဆိုတဲ့ခါကျတော့တိုင်းပြည်သားတွေကနေတိုင်းဟိုဖြစ်ပေါ်နေတဲ့စီးပွားရေးနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့တက်နိုင်ကြများမှန်မှန်ကန်ကန်သူတို့သုံးသပ်နိုင်တယ်စစ်ကောင်စီကဘာတွေလုပ်နေလဲဆိုတဲ့ခါကျတော့သိတဲ့အတိုင်းပဲနိုင်ငံပိုင်မီဒီယာတွေအားလုံးအသုံးချပြီးတော့မှသူတို့ရဲ့ဝါဒဖြန့်ချီဒီရန်တရားတွေကိုသူတို့တွေပုံမှုပြီးတော့တိုးမြင့်နေဒါနဲ့မလုံလောက်ဘူးတံပြန်တခါလဲသူတို့ရဲ့လက်ဝေခံမီဒီယာမျိုးစုံဝေးပွားပြီးတော့မှပြည်သူလူထုကိုဒီလူမှုကွန်ရက်အင်တာနက်ပလက်ဖောင်းတွေကနေပြီးတော့မှဝါရမိုင်းတွေတိုက်ဖို့ကြိုးစားတယ်ဒါတွေကိုကျွန်တော်အနေနဲ့ဟိုတံပြန်ဖို့အရေးကြီးပါတယ်ပြောရမစွေသတင်းမီဒီယာတွေအားလုံးကနေပြီးတော့เนาะဆိုတဲ့ခါကျတော့ဒီသတင်းတွေမဟုတ်မှန်ဘူးဆိုတော့ကျွန်တော်တို့ကသွားပြောစရာမလိုဘဲနဲ့တကယ်ဟိုဘာတွေဖြစ်ပျက်နေတယ်နေတူတူကလူအဖွဲ့စီမှာဒါတွေကိုပြပြဖို့အတွက်လူအပ်တယ်ပြောလဲပြပြနေကြတယ်အဲ့လိုပြပြရတဲ့ကြောင့်မလို့စာဖတ်သူတွေနောက်ပြီးတော့သတင်းစားသုံးတဲ့မြန်မာပြည်သူလူထုကလည်းအခြေအနေမှန်ကိုသဘောပေါက်ကြတယ်ဆိုတာကိုကျွန်တော်တို့ကတွေ့ရတယ်ဟိုကျွန်တော်တို့တွေကတော်လိုင်းရဲ့အခြေအနေကိုသိရဖို့လူအပ်တယ်နောက်ပြီးစီးပွားရေးအခြေအနေကိုလည်းသိရဖို့လူအပ်တယ်ဒီမှားရင်းနဲ့ညှော်နှင်းချက်တွေလည်းမဖြစ်ပေါ်အောင်အခြေအနေမှန်ကိုလည်းသဘောပေါက်အောင်နောက်ပြီးတော့ဥစားစစ်ကောင်စီရဲ့ဝါဒမှန်းကိုတိုက်ပြီးတော့မှစိတ်တယ်လည်းမကြအောင်မျိုးစုံပေါ့နော်ဆိုတော့အဲ့အရာကြီးလုပ်ဖို့အတွက်ကတော့ကျွန်တော်တို့ကအကောင်းဆုံးကတော့ဒီမှန်မှန်ကန်ကန်အခြေအနေကိုပြီးမှပဲဒီပြည်သူလူထုတွေမကောက်ဘူးဒီတော်လိုင်းရေးကိုဥဆောင်နေတဲ့သူဒီသတင်းအချက်လက်မှန်မှန်ကန်ကန်ကိုသိရဖို့သိရှိဖို့အတွက်လိုအပ်ပါတယ်အဲ့ကြမှာပဲဒီမှန်ကန်တဲ့ဒီ ဥစ္စာပေါ့ကျွန်တော်တို့ပြောရဲ informed decisions ပေါ့နော်ဒီအချက်အလက်ပြပြဝါပေါ့အခြေခံပြီးသုံးသက်တဲ့ဆုံးဖြတ်ချက်တွေချနိုင်မှာပဲဖြစ်ပါလေခင်ဗျာ
โอเคအဲ့တော့အဲ့ဒီသတင်းချက်လက်မှန်ကန်ရေးပေါ့နော်နောက်ပြီးတော့ဒီသတင်းအရာဘက်မြတ်မြတ်တတ်တာဖြစ်ရေးဆိုတဲ့အပိုင်းမှာဘလို့ဆောင်ရွက်လဲရှင်
ဟုတ်ကဲ့ဟိုကျွန်တော်တို့တော့တက်နိုင်သမျှတော့ဒီပေါ့နော်ဥစ္စာဘက်ပေါင်းစုံကနေပြီးတော့သတင်းအချက်အလက်တွေကိုတော့ကျွန်တော်တို့ဒီတက်နိုင်သမျှထည့်သွင်းတယ်ဥမာအားဖြင့်စစ်ကောင်စီကထုတ်ပြန်ချက်တွေယူလဲကျွန်တော်တို့ဒီသူတို့ဘက်ကလည်းခုခံကာကွယ်ခွင့်ရှိပါတယ်နော်သူတို့ပြောဆိုချက်တွေတက်နိုင်သမျှထည့်ပေးပါတယ်ဒါပေမဲ့နော်ဟိုမရတဲ့ခါကျတော့လည်းကျွန်တော်မတက်နိုင်ဘူးပေါ့နော်တချို့အခြေအနေတွေပါလဲသူတို့ရှိရာမရဘူးဒါပေမဲ့စစ်ကောင်စီကထုတ်ပြန်တဲ့ခါမှာလဲဩသူကတော့ဒီလိုထုတ်ပြန်တယ်ဆိုပြီးတော့မှတီးခြားသတင်းတွေလဲဟိုဒီမြန်မာနောင်းတစ်ခုလည်းမဟုတ်ပါဘူးကျန်တဲ့သတင်းဌာနကြီးလည်းပဲအခုလိုမျိုးပဲထုတ်ပြန်နေကြတာတွေ့ရပါတယ်ဆိုတော့တက်နိုင်သမျှတော့ဟိုဘက်ပေါင်းစုံအောင်နေပြီးတော့ကျွန်တော်တို့ဒီကသတင်းအချက်အလက်တွေကိုတင်ဆက်ပေးနေအခုလိုမျိုးစစ်ပွဲကြီးတွေမှာဖြစ်ပေါ်နေတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတက်နိုင်သမျှပြည်သူလူထုကိုသိစေချင်တယ်ဒါတစ်ချက်ပေါ့နောက်တစ်ခါကျတော့ဒီတန်တရားရဲ့အကျိုးခံစားခွင့်ဆိုတာရှိတယ်ကျွန်တော်တရားရုံးတွေမကဘူးသတင်းစာလောကမှာလည်းရှိတယ်နော်လူတူတယောက်ကိုလှုပ်ကြံတဲ့တန်တရားနဲ့ပဲဖြစ်ဘလူပဲဖြစ်လှုပ်ကြံတယ်ဆိုတဲ့ခါကျတော့ဒီဟိုခံရတဲ့သူတွေဘက်ကပြောဆိုခွင့်ဆိုတာရှိတယ်ဒါပေါ့နော်ဆိုတော့အဲ့အပိုင်းတွေကိုလည်းကျွန်တော်တို့ကတင်ဆက်ခြင်းနဲ့နောက်တစ်ခုကကျတော့ဒီစစ်ပွဲကြောင့်ဒီအားလုံးမှာလူအဖွဲ့အစည်းတစ်ခုလုံးမှာကြည်ကွဲဝန်းနေရတယ်ဆိုရက်ဒီသတင်းစကားတွေကိုလည်းပဲနော်ဒီအာဏာရှင်စနစ်ကြောင့်ဖြစ်ပေါ်လာတဲ့ဒီစစ်ပွဲတွေပေါ့နော်ဒါတွေကဘယ်လောက်ထိအတိုင်းပြည်အတွက်ဆိုးကျိုးတွေဖြစ်ပေါ်စေတယ်ဆိုတာကိုလည်းကျွန်တော်တို့ဒီသတင်းစကားကိုပေးကျင်တဲ့ကြောင့်မလို့တင်ဆက်ပါအခုလိုမျိုးနီလန်းပေါင်းစုံနဲ့ကျွန်တော်တို့ကတင်ဆက်တယ်ဘာကြောင့်လဲဆိုတဲ့ခါကျတော့တကယ်တကယ်တော့အမှန်တရားဆိုတာဘာလဲဆိုတော့အမှန်တရားဆိုတာလည်းပဲကျွန်တော်တို့တွေကဟိုလူတူးတယောက်ပဲဖြစ်ဖြစ်အဖွဲ့အစည်းတစ်ခုပဲဖြစ်အမှန်တရားတစ်ခုကိုဖြစ်ဖြစ်ဆိုမတင်ဆက်နိုင်ပါဘူးမရရှိနိုင်ပါဘူးဒါကြောင့်မလို့ရရင်ရသလိုဘက်ပေါင်းစုံကနေပြီးတော့ချဉ်းကပ်ပြီးတော့တင်ဆက်မှသာလေဒီအမှန်တရားကိုကျွန်တော်တို့ကချဉ်းကပ်နိုင်တဲ့အဆင့်ပဲရောက်ရှိမှာပါ
အဲ့တော့စစ်ကောင်စီဘက်ကတော့သူကဒီနိုင်ငံတကာသတင်းဌာနတွေကိုပေါ့လေသူတို့ဒီမြန်မာနိုင်ငံမှာသတင်းလွတ်လွတ်လပ်လပ်ယူခွင့်ပေးထားတယ်လို့လည်းပြောပါတယ်အဲမကြသေးခင်ကပဲဒီ Al Jazeera ကသတင်းသမားတအူသူတို့ဖိတ်ခေါ်ပြီးဒီ Rohingya တွေနေရပြန်ရိုဟင်ဂျာတွေဒီနေရပြန်ရေးကိစ္စအစီအစဉ်နဲ့ပတ်သက်ပြီးသူတို့တွေ့ဆုံမေးမြန်းခွင့်ပေါ့နော်ဗိုလ်ချုပ်ဇော်မင်းထွန်းကလည်းတွေ့ဆုံမေးမြန်းခွင့်ပေးခဲ့ပါတယ်ဆိုတဲ့ခါကျတော့အဲ့တော့ဒီစစ်ကောင်စီကဒီနိုင်ငံတကာသတင်းဌာနတွေကိုသူတို့ဆက်ဆံနေတဲ့အပိုင်းနောက်ပြည်တွင်းမှာသတင်းဌာနတွေကိုသူတို့ဆက်ဆံနေတဲ့အပိုင်းကိုဘယ်လိုကွာခြားမှုတွေရှိလဲဘယ်လိုမြင်လဲရှင့်
ဟုတ်ပြောမှာဆိုလို့ရှိရင်အဲ့အခြေအနေကတော့ပြောမှာဆိုလို့ရှိရင်မြန်မာပြည်မှာလွတ်လပ်စွာပြောဆိုခွင့်ရှိသလားသတင်းမီဒီယာကိုခဏထားလိုက်ပေါ့နော်လွတ်လပ်စွာပြောဆိုခွင့်ရှိသလားဆိုတဲ့အချက်ကအင်မတန်အရေးကြီးပါတယ်အဲ့ဒီအချက်တစ်ခုတည်းနဲ့သတင်းစာလွတ်လပ်ခွင့်ရှိလားမရှိလားဆိုတာဆုံးဖြတ်လို့ရတယ်လူတွေကသူတို့ရဲ့ဆန္ဒကိုယူသားစွာနဲ့ဟိုတစ်ခါတည်းပဲနောက်ခါကျတော့အကြောင်းရင်းမရှိဘဲနဲ့ဖော်ထုတ်နိုင်သလားဒါသတင်းခန့်မှတွေရဲ့ကျန်းမာရေးနဲ့တော်တော်သက်ဆိုင်ပါတယ်သတင်းခန့်မှတွေရဲ့သတင်းခမာရီဆိုတာလူတွေရဲ့ပြောဆိုနိုင်မှုပေါ်အခြေခံပြီးလဲပက်ရတာပါเนาะဒါတစ်ပိုင်းပေါ့ဟိုနောက်တစ်ခုကကျတော့ဘာလဲဆိုတဲ့ခါကျတော့ကျွန်တော်တို့ဒီသတင်းမီဒီယာလောကမှာကြည့်လိုက်မယ်ဆိုလို့ရှိရင်အခုကျွန်တော်တို့သိရတော့ဆိုလို့ရှိရင်အခုလိုမျိုးဒီဟိုကဟိုအနောက်နိုင်ငံကနေပြီးတော့မှနိုင်ငံကြီးတွေရဲ့ဟိုဘယ်လိုပြောအကူအညီနဲ့လဲပက်နေတဲ့အခုလိုမျိုးဒါ BBC လိုဟာမျိုး VOA ဟာမျိုးသူတို့သဘောထားတစ်မျိုးထားပြီးဆက်ဆံတာကြီးကျွန်တော်တို့တွေ့ရတယ်ပြောရမှာဆိုလို့ရှိရင်လေပြောရမှာဆိုရင်ကိုယ်နိုင်ငံတို့မှာ home grown လို့ခေါ်တဲ့ကိုယ်နိုင်ငံတို့မှာဘာမှကြောတော့နောက်ခံမရှိပဲပေါက်ဖွားလာတဲ့မီဒီယာဆိုလို့ရှိရင်ဒါသူတို့တွေကတစ်မျိုးဆက်ဆံတာကိုကျွန်တော်တို့တွေ့ရတယ်မြန်မာနိုင်ငံမှာအရေးကြီးဆုံးသတင်းဆိုရင်ကျွန်တော်ပြောပြမယ်ဘယ်သတင်းကအရေးကြီးဆုံးလဲဆိုတဲ့အခါကျတော့အာဏာအရှိဆုံးလူကနေပြီးကျူးလွန်တဲ့ရာဇဝတ်မှုကအရေးကြီးဆုံးပဲအဲ့ဒါဆိုရင်ဘာမှမေးခွန်းထုတ်စရာမလိုစစ်တပ်ကကျူးလွန်တဲ့တပ်ဖြတ်မှုတွေရက်ဆက်မှုတွေဖမ်းဆီးမှုတွေဒါတွေကအရေးကြီးဆုံးပဲဒီ AI နဲ့ပတ်သက်ပြီးတော့မဖော်ပြတဲ့သတင်းဌာနမျိုးဆိုတာကျွန်တော်အနေနဲ့သတင်းစာလုံးကကျွန်တော်မသတ်မှတ်ဘူးပြောရမှာဆိုလို့ရှိရင်လေဆိုတော့ဟိုဒီအနေထားရှိပါမြန်မာပြည်မှာရှိတဲ့အခြေအနေတွေကနော်ဆိုတဲ့ခါကျတော့စစ်ကောင်စီကသူတို့ဘယ်လောက်ထိဝေဖန်တယ်လဲဆိုတဲ့အပေါ်မူတည်ပြီးတော့လေတချို့အရာတွေကဆက်ဆံကင်တွင်နေတဲ့အနေထားရှိပါတယ်
အဲ့တော့ဒီအခုကိုဆွေဝင်းတို့လိုဒီမြန်မာနောင်တို့ပေါ့နော်စစ်ကောင်စီရဲ့ဖိနှိပ်မှုကိုခံရတဲ့ဒီသတင်းမီဒီယာတွေရဲ့အခုလက်ရှိရပ်တည်နေရတဲ့အပိုင်းမှာအဓိကအခက်အခဲတွေအရောဘာလဲရှင်
အဓိကအခက်အခဲတော့ပြောရမှာဆိုလို့ရှိရင်ဒါအာဏာသိမ်းမှုကြောင့်ဖြစ်ပေါ်လာတဲ့ကျွန်တော်တို့ဒီသတင်းလွတ်လပ်စွာယူခွင့်မရှိတဲ့ကိစ္စပဲကျွန်တော်တို့ဒီခီးတွေသွားလို့မရဘူးနောက်ပြီးတော့လူတွေကိုဟိုလွတ်လပ်စွာမေးမြန်းခွင့်မရဘူးလူတွေက ဟိုအကြောက်တရားရှိကြတာပေါ့နော်ဟိုဒီပုံမှန်အားဖြင့်အခြေအနေမှာကြောက်လဲကြောက်เสียကောင်းတဲ့အခြေအနေကိုကျွန်တော်ပြောရမှာဆိုလို့ရှိရင်ဆိုတဲ့ခါကျတော့အဲ့ဒီအခြေအနေမှာဟိုတည်င်းဟိုယူလို့မရတဲ့အခြေအနေကိုကျွန်တော်ရင်ဆိုင်ရတယ်နောက်ပြီးခီးတွေတွားလို့မရဘူးလွယ်တကူနဲ့ကျွန်တော်တို့ခီးတွားလို့မရတဲ့နေမြေတွေအများကြီးကိုကျွန်တော်တို့တွေဖြစ်ပေါ်လာတယ်ပေါ့နော်ဆိုတဲ့ခါကျတော့အခုဆိုလို့ရှိရင်စကိုင်းတိုင်းဒါမကွေးတိုင်းစစ်မီးတွေဟုန်းဟုန်းတောက်နေတယ်ကျွန်တော်တို့ဘလောက်ထိတိုင်းတာဒီခီးတွားနိုင်တယ်လဲကျွန်တော်တို့မှာအများကြီးကိုကျွန်တော်တို့တွေအကန့်အသတ်ရှိတယ်ပေါ့နော်ဆိုတော့ဟိုဒါတွေကိုကျွန်တော်တို့တစ်ခါကြလို့ရှိရင်စစ်ပွဲနဲ့မပတ်သက်ဘဲနဲ့တစ်ခါကြရင်တိုင်းပြည်မှာအရေးကြီးနေတဲ့ကိစ္စတွေလည်းရှိနေပြန်တယ်ဥပမာအားဖြင့်ဒီကျုံပြုတ်မှုတွေလူကုန်ကူးမှုတွေလူတွေရဲ့ဘဝကိုဖျက်ဆီးပြတာပြောရမှာဆိုလို့ရှိရင်လေနော်ဆိုတော့အဲ့လိုဟာမျိုးတွေလို့ဟိုကြောက်လည်းပဲကျွန်တော်တို့တွေကဘာဖြစ်လဲဆိုတော့ဟိုကျွန်တော်တို့တွေသွားပြီးတော့သတင်းမယူနိုင်တဲ့အခြေအနေတွေဖြစ်ပေါ်လာတယ်ပေါ့နော်နောက်တစ်ခါကျတော့ကျွန်တော်တို့ခုလုံးကရေးခဲ့မှုတဲ့သတင်းတွေရှိပါတယ်ဒါဒီဖုန်းကြောင်တချို့မှာတခါတည်းဟိုအမျိုးသမီးငယ်တွေစော်ကားမော်ကားလုပ်တဲ့ကိစ္စမျိုးတွေဒါမျိုးတွေကျွန်တော်တို့တွေသတင်းယူလို့မရတော့ဘူးပေါ့နော်ဆိုတော့ဟိုဒီစစ်ပွဲအောက်မှာဆုံးရှုံးနစ်နာမှုတွေစစ်ပွဲနဲ့မဆိုင်တဲ့ဆုံးရှုံးနစ်နာမှုတွေကိုကျွန်တော်တို့တွေကဟိုသတင်းယူဝင်မရတဲ့အခြေအနေကပြောရမစို့ဒါကျွန်တော်တို့ဒီသတင်းတောက်တွေအတွက်လည်းဟိုဟိုအင်မတန်ဟိုဘယ်လိုပြောမလဲခက်ခဲတဲ့ကိစ္စဝမ်းနည်းစရာကောင်းတဲ့ကိစ္စတစ်ခုဖြစ်တယ်လို့ပြည်သူလူထုအတွက်လည်းအင်မတန်ဝမ်းနည်းစရာကောင်းတဲ့ကိစ္စပါ